Welcome to the Voice of America in Burmese.
Mingala nya ja ma khna. Tora shin paung pye ne kin ne nit de ni phin nai ja ba se lo su taw mi ta po ta ba de. 2022 khu ne me la 23 ye tinin ngnu ni nya be view Myanmar ba season ni ho nya 9 na yi ka ne 10 na yi thi Washington DC myo lo ka ne sa tin thau lwin pe ni ba bi khna.
ဒီကနေ့မှာတော်တော်ရှင်တို့နားဆင်ကြရမယ့်အစီအစဉ်လေးတွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူပြည်သူကတော့ယက်စကန်ကိုတင်ပတ်လာတာပေါ့ရေလျောက်အမိသားတယ်အဖွဲ့တကကြံ့ညာပြည်သူကတော့နေရာဝတီရယ်လို့ထင်နေရတယ်။ပြည်ပြည်နဲ့မိုးပြင်းမျိုးကယက်စကန်တစ်ခုကိုပြည်သူကာကွယ်ရေးတပ်ကတင်ပတ်လိုက်တဲ့အကြောင်းသတင်းပေးပို့ခြင်းနဲ့အတူပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့
tu da sara season ni tolong bebo si barai. Aku ingin zono nasunya dari nego. Jono zaman lain ni tu mami azin awang tin sepi bamek ni. Ni mana ngam sita ka anak dina dah lila ni baca lawi pipi me. Si anak sin sanjin sanap dia bari ni ada dah atau mami mami masa si ni zewa. Sobang kalah di rongalo, sana biadu iye dua menyara bime, biduriha yaya nilam bangzong ne anasinggo selet sanjin ni jabare. Si anasin sanjin sana biadu nizin ye sesuzulu bilo nire, dini na idang tewe miyogan de ye, tap bangzong debe digene le, lamari bo tue sana biaga jabare. အလားတူပဲလောင်းလုံးမြို့မှာចောင်းသားတွေအပါအဝင်ပြည်သူတွေစုပေါင်းပြီးမိုးရွာနေတဲ့ကြားထဲမှာပဲလမ်းမဘော်ထွက်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကမြို့မှာလည်းအခါတိုင်းနေတွေလိုပဲဆေးရနာသိမ်းမှုစန့်ကျင်ရေးတိုင်းဒေသပေါင်းစုံတပိတ်ပြုလုပ်ခဲ့ပါတယ်။ထိကတဲ့ဆုံမှုတွေများခဲ့တဲ့စကိုင်းတိုင်းမုံရွာမြို့မှာတော့အာရုံဦးတပိတ်အပြင်ပင်မတပိတ်စေချောင်းမုံရွာမြို့အနောက်ဘက ပြုလုပ်ခဲ့သလိုမန္တလေးမြို့ပေါ်မှာတော့လူငယ်တွေလက်ဖက်ဆိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်မိုးကုတ်မြို့ကြက်ပြင်းစေးအထက်တန်းကျောင်းအနီးမှာဒီကနေ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တအူထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်အလားတူပဲကချင်ပြည်နယ်ဖားကမြို့နယ်ကစူပောင်းယုံအနီးမှာပေါက်ကွဲမှုနှစ်ခုဖြစ်ခဲ့ပေမဲ့ဒဏ်ရာရမှုရှိမရှိဆိုတာတော့မသိရသေးပါဘူးမြန်မာအနာသိန်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်ညွန့်ပေါင်းအဖွဲ့တွေကြားတင်းငွေနေမနဲ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရိုက်တာသတင်းမှဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအနာသိန်းတာကိုစန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်ဝန်ဖြစ်ပေါ်ခဲ့တာမှာစစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံအတွင်းကမြို့အတော်များများမှာပောက်ကွဲမှုတွေမိရှုမှုတွေအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေလည်းဖြစ်ပေါ်နေတာပါတရုတ်နဲ့နယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့ဖြစ်သွားခဲ့တဲ့တိုက်ပွဲအပြင်အရင်ကလည်းစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအချင်းချင်းအကြမ်းလဲမကြာခဏတိုက်ပွဲဖြစ်ပွားလေရှိပါတယ်။ထိခိုက်သေဆုံးမှုသတင်းတော့မသိရသေးဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအကြမ်းဖက်တဲ့နည်းနဲ့စန့်ကျင်ကန့်ကွက်နေကြတဲ့ CDM လှုပ်ရှားမှုမှာပါဝင်သူဆရာမ13,500ကိုစစ်ကောင်စီကအရာတို့ကရဆိုင်လိုက်ကြောင်းမြန်မာနိုင်ငံဆရာမများတမကရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်မြန်မာနိုင်ငံမှာပညာသင်နှစ်အတိတ်အတွက်ကျောင်းနေပြန်ဖွင့်ကန်နေရပိုင်းအလိုမှာကျောင်းဆရာမတွေကိုအခုလိုအရာတို့ကရဆိုင်လိုက်တာဖြစ်ပါတယ်ဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကရေကကျောင်းဆရာမတွေအပါအဝင်ကျမကြီးဝန်ထမ်းအနေနဲ့အစိုးရဝန်ထမ်းအများအပြားကအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့အလုံမစင်းမဲ့ဆန္ဒပြနေကြတာကြောင့်အစိုးရလုံငန်းအတော်များများရပ်ဆိုင်နေပါတယ်မနေ့စနေနေ့အထိရာထူးကရပ်ဆိုင်ခံထားရတဲ့ဆရာမ13,500ရှိသွားပြီလို့အမည်မဖော်လိုတဲ့ဆရာမများတမကအဖွဲ့ဝင်တဦးကိုကိုးကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်စစ်တပ်ရဲ့ပညာရေးစနစ်ကိုဆရာမတွေပြင်ចောင်းသားတွေကပါအကြောင်းမတက်ဖက်တပိတ်မောက်နေကြတာကြောင့်ကျောင်းသားတွေရောဆရာမတွေပါကြောင်းပြန်တက်ကြဖို့စစ်တပ်ပိုင်းမြမအလင်းသတင်းစာကနေခေါ်နေပါတယ်ခင်ဗျာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစီစဉ်ထားတဲ့အတိုင်း NLD ပါတီကိုဖျက်သိမ်းမယ်ဆိုရင်စစ်တပ်ဟာမြမပြည်သူတွေရဲ့သဘောဆန္ဒတွေနဲ့ပျောင်ပျောင်တင်းတင်းမျက်ကွယ်ပြုတဲ့လှုပ်ရှားတစ်ခုကိုထပ်မံပြုလုပ်လိုက်ခြင်းဖြစ်ကြောင်းဥရောပသမဂ္ဂကမေလ23ရက်ဒီကနေ့ရက်စွဲနဲ့သဘောထားထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းကောင်းဖျက်သိမ်းမယ်လို့စစ်တပ်ကခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကတောက်ကြနေမှာပြုလုပ်တဲ့နိုင်ငံရေးပါတီများနဲ့တွေ့ဆုံပွဲအတွင်းပြောကြားလိုက်တဲ့အပေါ် EU ဥရောပသမဂ္ဂကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာ မြန်မာပြည်သူတွေရဲ့သဘောထားကိုအပြည့်အဝထင်ရှားပေါ်လွင်စေတဲ့ရွက်ောက်ပွဲဖြစ်ခဲ့တယ်ဆိုတာကိုအီယူအနေနဲ့ထပ်လောင်းပြောဆိုလိုကြောင်းအဲဒီလိုဖြစ်ခဲ့တယ်ဆိုတာကိုလည်းပြည်တွင်းပြည်ပမှာရှိတဲ့တရားလွတ်လပ်တဲ့အဖွဲ့အစည်းတွေကအတိပြုထားပြီးဖြစ်ကြောင်းအီယူရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်စစ်တပ်ကခံထားတဲ့ရွက်ောက်ပွဲကော်မရှင်အနေနဲ့ကိုသဘောနဲ့ကိုဆ Royala de Go, Pion Le Pime, Loya Manamiago, Eunine, Pitin, Shuncha, Doma Pichao, Below Pine Mubello, Below Tia Nilam Majare, Loya Dine, Josa, Josa, Sitaka, Matea, Thing Utare Anaha, Tia Wemam, Hope Hulule, Eugenia Dema, Popia Tabare, Tabin, Luria, the Bossanago, Liza Lina B, Yamaning and Democracy, Lanjong Bogo, Pianola Romada, Tinjin P, Yeshe Tidane, Nangam Pila Melo.
ဒီညချက်မှာဖော်ပြထားပါတယ်ခင်ဗျာ
kilohertz တင်ငါခွန်ငါကနေပြထုတ်လွှင့်ပေးလာရရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်တွေကိုဆက်လက်ကြီးညာပေးပါမယ်ရှင်စတိရကြအပြန်အလှန်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟာမတ်စ်စစ်သွေးကြွတွေအကြားတောက်ကြန်နေအစောပိုင်းကလေးကအပြစ်ခံရစဲရေးအကျုံးဝင်ခဲ့ပြီးနှစ်ဖက်တိုက်ခိုက်တာတွေညင်သက်သွားခဲ့ပါတယ် ပြီးမှာအဆောက်အဦးတွေအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်အိမ်တစ်ထောင်ကျော်လောက်ပြိုကျသွားပြီးတော့ကိုးရာလောက်ကပြင်လို့မရအောင်ပျက်စီးသွားပြီးတစ်တောင်းခွဲလောက်အနည်းနဲ့အများစုသလိုပုံစံအမျိုးမျိုးနဲ့ထိခိုက်ပျက်စီးခဲ့ပါတယ်စစ်ကြောင်းပျက်စီးနေတဲ့အပိုင်းစာတွေထောက်တောင်းချီပြီးတော့စုပုံနေပါတယ်လို့ပါလက်စတိုင်းလုပ်ငန်းဝန်ဆောင်မှုနဲ့ဥယျာဉ်ဆိုင်ရာဌာနအမြဲတမ်းအတွင်းဝန်
ဖွဲ့ဘက်ကအစ္စရေးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့မေလ10ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပေါ်ပေါက်ခဲ့တာပါ။အစ္စရေးဘက်ကတိုက်ခိုက်ရေးဂျက်လီယင်တွေသုံးပြီးလေကြောင်းကနေဟာမတ်အဖွဲ့ရဲ့အခြေခံအဆောက်အုံတွေနဲ့တခြားစစ်သွေးကြွအဖွဲ့တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။တောက်ကြနေကတော့အီဂျစ်နိုင်ငံကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အတွက်နှစ်ဖက်အပြည့်အခက်စတင်ပြီးတော့ရပ်ဆိုင်းခဲ့ပါတယ်ရှင်။ထိုင်းနိုင်ငံနယ်ဇက်တဝိုက်တောင်အာဖရိကမှာတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွဲကူးစက်တဲ့သူ3ဦးတွေ့ခဲ့တာကြောင့်နယ်ဇက်အဝင်အထွက်တွေကိုတင်းကျပ်သွားမယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့မေလ4ရက်နေ့ကမလေးရှားကနေထိုင်းကိုတရားမဝင်ဝင်ရောက်လာတဲ့သူတဦးမှာဒီမျိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုပထမဆုံးတွေ့ခဲ့ပါတယ်။အခုကူးစက်ထားသူ3ဦးကပြည်တွင်းမှာကူးစက်တာဖြစ်ပါတယ်။နယ်ဇက်ဒေသတခြားစောင့်ကြည့်စစ်ဆေးဖို့လူအင်အားစစ်ဆေးဂိတ်တွေနဲ့စောင့်ကြည့်စနစ်တွေကိုတိုးမြှင့်ပြုလုပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေအနေနဲ့လည်းတရားမဝင်ရွှေ့ပြောင်းနေဆက်ဖြတ်ကျော်လာသူတွေနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွဲဖို့အစိုးရကအမိန့်ထုတ်ထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့စောက်လုပ်ရေးလုပ်သားတွေနေထိုင်တဲ့နေရာ7ခုမှာလည်းကိုဗစ်ကူးစက်ထားတဲ့သူတွေရှိတာကြောင့်အလုသမားတွေကိုအသွားအလာတွေကန့်တက်ပြီးတော့စောင့်ကြည့်နေပါတယ်။ဘန်ကောက်မြို့တွင်ဒီလိုအလုသမားတွေနေထိုင်တဲ့အင်အား400ကျော်မှအလုသမား6,200ကျော်လောက်ရှိပြီးတဝက်လောက်ကရွှေ့ပြောင်းအလုပ်သမားတွေဖြစ်ပါတယ်။ဘန်ကောက်မြို့တဝိုက်ဈေးတွေနဲ့ဆက်သွယ်ရေးစင်တာတွေမှာလည်းအသွားအလာတွေကိုကန့်သတ်ထားပါတယ်။အခုထိထိုင်းနိုင်ငံမှာကိုဗစ်ကူးစက်ထားသူ 32,900 ကျော်နဲ့သေဆုံးသူက986ယောက်ရှိပါတယ်ရှင်။အိန္ဒိယနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေနဲ့နယ်လန်ထလူနာတွေမှာရှားပါမှုရောဂါတစ်မျိုးဆွဲကပ်နေပါတယ်။ရာဂျစ်တန်၊ဥတာပရာဒက်ရှ်နဲ့အော်ဒီရှာပြည်နယ်တွေအပါအဝင်ပြည်နယ်ခုနှစ်ခုမှာဒီရောဂါဖြစ်ပွားသူတွေများလာတာကြောင့်ကပ်ရောဂါအတွင်းကြေညာထားပါတယ်။လက်ရှိအိန္ဒိယမှာဒီအနက်ရောင်မှုရောဂါကူးစက်ထားသူ 18,000 ကျော်နဲ့ ဒီယောဂကြောင့်တည်ဆုံးသူ219ယောက်ရှိတယ်လို့ညူဒီလီရုပ်သံကစနေနေ့ကကြေညာပါတယ်။ဒီယောဂကစီးကျူအခန့်ရှိသူကိုဗစ်နယ်လန်ထားလူနာတွေမှာအဓိကကူးစက်တာကိုတွေ့ရတယ်လို့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးဒေါက်တာအနင်းကိုရကပြောပါတယ်။ကိုဗစ်ယောဂကူးစက်ပြီးတော့ကိုယ်ခံအားကျဆင်းတာစတီရိုက်ဆီရီတောက်သုံးရတာနဲ့မတန့်ရှင်းတဲ့အောက်ဆီဂျင်ပေးစနစ်တွေကြောင့်ဒီလိုကိုဗစ်ကူးစက်ပြီးလူနာတွေမှာမှိုယောဂဆွဲကတ်တာဖြစ်ပါတယ်။ဒီမှိုယောဂကကိုဗစ်နယ်လန်ထားလူနာတွေမှာတွေ့ရပေမဲ့လူလူချင်းကူးစက်နိုင်ခြင်းနည်းတယ်လို့လည်းဒေါက်တာကိုရကပြောပါတယ်။ပြည်내ရီအနေနဲ့လည်းဒီယောဂဖြစ်ပွားခဲ့ရင်အချိန်မီသတင်းပေးပို့ကြဖို့ဗဟုအစိုးရကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်။တရုတ်နိုင်ငံအနောက်မြောက်ပိုင်းကန်ဆူပြည်နယ်မှာရုတ်တရက်ရာသီဥတုဆိုးဝါးပြီးတော့ပြင်းထန်တဲ့အေးလိုင်းရိုက်ခတ်တာကြောင့်ခီးရှည်မာရသွန်ပြိုင်ပွဲဝင်နေသူအပြေးသမား21ယောက်တိဆုံးခဲ့ပါတယ်62မိုင်ရှည်လျားတဲ့မာရသွန်ခီးရှည်ပြိုင်ပွဲကိုစနေနေ့ကမြစ်ဝါမြစ်ကွေးပေါ်ကရှုခင်းကြည့်တဲ့နေရာကနေစတင်ခဲ့တာပါပြိုင်ပွဲလမ်းတစ်လျှောက်မှာမတ်ဆောက်တဲ့ကြောက်စွန်းကြောက်ဆောင်တွေရှိပြီးအပြေးသမားတွေအနေနဲ့ကြောက်ကဘာတွေတောင်ကုန်းတွေကိုကျော်ဖြတ်ပြီးတော့အမြင့်ပေ3300ကျော်ရှိတဲ့ကျန်တန်းခက်ခဲတဲ့ကုန်းပြင်းမြင်းတစ်လျှောက်မှာခီးရှည်ပြိုင်ပွဲဝင်ရတာဖြစ်ပါတယ်။မနေ့9နာရီကစတင်ခဲ့တဲ့ဒီပြိုင်ပွဲအကြောင်းကိုလူမှုမီဒီယာတွေမှာတင်ထားတဲ့ပြိုင်ပွဲထပ်ပုံတွေအရပြိုင်ပွဲဝင်အပြေးသမားတွေဟာတီရှပ်နဲ့ဘောင်းမီတိုတွေဝတ်ဆင်ထားတာကိုတွေ့ရပါတယ်။ဒါပေမဲ့မွန်းတဲ့ချိန်လောက်မှာအဲ့ဒီတောင်တန်းနေရာမှာမိုးသီးတွေနဲ့ရေခဲမိုးတွေရုတ်တရက်ရွာချပြီးလေပြင်းတွေတိုက်တာကြောင့်အပူချိန်တစ်ချိန်ထိုးကျဆင်းသွားခဲ့တယ်လို့ဘန်ရင်းမြို့ကတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကယ်ဆယ်ရေးဝန်ထမ်းထောက်နေရာကျော်ကိုစစ်လွတ်ထားပြီးဒီကယ်ဆယ်ရေးလုပ်ငန်းမှာအပူငွေ့အာရုံခံဒရုန်းယာဉ်တွေရေဒါအာရုံခံကိရိယာတွေနဲ့ရှာဖွေရေးကိရိယာတွေကိုအသုံးပြုနေတယ်လို့ပြောပါတယ်။ပြိုင်ပွဲမှာပါဝင်ရှင်ပြိုင်သူ152ဦးရှိပြီးပြိုင်ပွဲဝင်152ဦး BND ရဲ့ကင်းရှင်းကြောင်းလည်းအတည်ပြုထားပါတယ်။ဒီပြိုင်ပွဲအတွက်အရေးပေါ်ကြိုတင်စီမံမှုတွေမပြုလုပ်ထားဘဲလူသေဆုံးခဲ့တဲ့အထိဖြစ်ခဲ့ရတာကြောင့်တရုတ်လူမှုမီဒီယာတွေမှာပြည်သူတွေကဗေရင်မြို့အစိုးရကိုဒေါသတကြီးနဲ့ပြစ်တင်ဝေဖန်ခဲ့ကြပါတယ်ရှင်။တော်ရရှင်များရှင်တင်းငွေနေညပိုင်းအတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်နဲ့ကယားပြည်နယ်အစဖဲခုံမြို့နယ်မိုးပြဲမြို့နယ်ကယားပြည်နယ်လွိုင်ကော်တင်မောစုအစရှိတဲ့မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ကတ်တိုက်မှုတွေဖြစ်ပွားနေပါတယ်။ဒီပြစ်ကတ်မှုနဲ့သူဒေသခံတွေလည်းဘေးလွတ်ရာစစ်ရှောင်နေရတဲ့ကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါရှမ်းပြည်နယ်နဲ့ကယားပြည်နယ်စဖဲခုံမြို့နယ်မိုးပြဲဘက်မှာနဲ့ကယားပြည်နယ်တွေဘက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဒီကနေ့မှတိုက်ပွဲဖြစ်ပွားနေတာပါရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲဘက်မှာဒီမနက်ပြစ်ခတ်မှုမှာတော့ဒေသခံကာကွယ်ရေးအဖွဲ့ကနေမိုးပြဲရဲစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးမြို့အနှံ့မှာလည်းတိုက်ပွဲဖြစ်နေတယ်လို့မိုးပြဲမြို့ခံတို့ကပြောပါတယ
်တော့ချင်းနေတော့ဒီသူကတော့ရဲစခန်းကိုသိမ်းပိုက်လိုက်တော့ရဲလေးယောက်သာမိထားတယ်အဖွဲ့ကတော့ကြံ့ညာတယ်ဒီကတော့နေရာချီရလို့ခဲနေရကြရရတယ်ဒီဒီအတက်ကသူကပြောဆိုတဲ့စိတ်ကူလလာလို့တဲ့အခုကကျွန်တော်တို့ဒီတက်မှာတော့တက်ပွဲတော့ဒီကတော့ရက်ကတော့ချီနေတယ
်ပြစ်ကမှုတွေတွင်မိုးပြဲမြို့ကဒေသခံတို့လက်နဲ့ကြီးသိမှတန်ရာရရှိခဲ့ပေမဲ့စိုးရင်ရတဲ့အချိန်တွေမရှိဘူးလို့သူကပြောပါတယ်မနေ့တုန်းကမိုးပြဲခြေဆိုင်လေးနေနေတိုင်ရင်ကိုလည်း PDF ဖွဲ့တွေကပြစ်ကမှုတွေလှုံ့ဆောင်ခဲ့ပါတယ်မိုးပြဲမြို့တွင်ပြစ်ခတ်မှုမှာမြို့ခံတွေရာနဲ့ချီဘေးလူရကိုသိမ်းရှောင်နေကြရပါတယ်
။ဒီမှာပြင်လာတာအများကြီးပဲတပုံတပောင်းဒီမနေ့မိုးပြဲလူတွေကတော့ဒီကမှာပြင်လာတာအများကြီးပဲဒီအနောက်ဘက်တောင်တွင်ရင်ရမှာပေါ့
။ဒီနေ့မွန်လွဲပိုင်းမှာမိုးပြဲမြို့နဲ့လေးမိုင်ခန့်ဝေးတဲ့လွိုင်ကော်မြို့နယ်ဘီကင်းကုန်းခုကြီးပါကစစ်ဘေးဒုက္ခသည်စခန်းမှာလည်းပြစ်ခတ်တက်ခတ်မှုတွေရှိနေတယ်လို့စစ်ရှောင်သူကပြောပါတယ
်။ခုကျွန်တော်ရမှာလည်း PDF နဲ့စစ်တပ်ဖွဲ့တက်ပြင်တယ်သူကတမိုက်ကျော်လာသူရောတိုင်းတဲ့ဂျီတီလေးငါရရှိတာပေါ့တော့ကုလူရမြောက
်ဒီပြစ်ကမှုမှာစစ်ရှောင်တွေတန်ရာရရှိတာရှိနေပေမဲ့အကူအညီမရသေးဘူးလို့ဆိုပါတယ်အလားတူလွိုင်ကော်မြို့တွင်းမှာလည်း PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ကမှုတွေရှိနေတယ်လို့လွိုင်ကော်နဲ့တီမောဆူရမ်းမှာလည်းပြစ်ကမှုတွေရှိနေတယ်လို့လွိုင်ကော်မြို့ခံတူးကပြောပါတယ်
မြို့ထဲမှာဒီဟိုတမတ်တန်တွေရောဖောက်ကွဲတန်တွေရောအခုလေဘယ်ကောမျိုးအထက်တန်ကန်းဆက်မှာတော့ပြစ်ကြံနေထက်ကြမ်းနေတယ်ပေါ့ကဲတော့အစ်ကောင်ကြီးနဲ့ပဲဒီတူကကွေးအဲ့ဒါတွေချင်းမှာလိုက်ပေါ်နေခဲ့ရဲ့6မိုင်လို့ဒီမောဆူလို့မှလည်းတောက်လျှောက်ပြင်းနေ
ပြီးခဲ့တဲ့တောက်ကြနေနဲ့စနေနေ့တုန်းကလည်းတီမော့ဆူမြို့မှာ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ကတ်တိုက်ခတ်မှုမှာတော့စစ်ကောင်စီစခန်းတစ်ခုဖြစ်တဲ့ဒေါ်တဝီဂိတ်ကိုပြည်သူ့ကာကွယ်ရေးဖွဲ့ကသိမ်းပိုက်နိုင်ခဲ့ပါတယ် ကရပြည်နယ်အတွင်းတရက်ပိုင်းတွင်မှာပြည်ခတ်တန်းကမှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒါပြင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရပြည်နယ်အခြေပြုကရင်နီမျိုးသားတိုးသက်ရေးပါတီ KMPP နဲ့လည်းမေလ20ရက်နေ့မှာပေါ်လခဲနဲ့ဖားဆောင်မြို့နယ်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်ခင်ဗျာ။
ပိုင်းမှာလူပုံကူးသူတွေနဲ့အစုလိုက်အပြုံလိုက်ခိုးဝင်လာကြတဲ့မြန်မာနိုင်ငံသား120ကျော်ကိုမေလ22ရက်နေ့တနေ့တည်းမှာပဲဖမ်းမိတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်နဲ့ချင်းမိုင်ပြည်နယ်တွေမှာမေလ22ရက်နေ့ကလူမောင်ကိုတမားတွေနဲ့အတူမြန်မာနိုင်ငံသား120ကျော်ကိုဖမ်းမိခဲ့တာပါ။ချင်းရိုင်ပြည်နယ်မဲချမ်းမြို့နယ်မှာလူမောင်ကိုဂိုင်းဝင်နှစ်ဦးနဲ့မြန်မာ40လိုက်ပါလာတဲ့ဘင်ကားနှစ်စီးကိုရဲတပ်ဖွဲ့တွေကလမ်းမတွေကိုပိတ်ဆို့ဖမ်းဆီးလိုက်ကြောင်းမဲချမ်းမြို့နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေဝင်ရောက်လာတဲ့ဘင်ကားနှစ်စီးဟာမဲချမ်းမြို့မှာတထောင်နားနေစဉ်မဲချမ်းရဲတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေဖမ်းဆီးလိုက်တာဖြစ်ပါတယ်။ကြိုတင်သတင်းရထားတဲ့အတွက်ဘင်ကားနှစ်စီးရဲ့နောက်ကိုရဲတပ်ဖွဲ့ကလမ်းမတွေကိုပိတ်ဆို့စစ်ဆေးပြီးရှာဖွေဖမ်းဆီးလိုက်နိုင်တာဖြစ်တယ်လို့လဲမဲ့ကြံရဲမှုအနုချဝန်ပညာကအခုလိုပြောဆိုသွားပါတယ
်
တရားမဝင်မြန်မာနိုင်ငံသားတွေကိုလူကုန်ကူးတဲ့ဂိုင်းကတဲဆောင်လာတာပါကားတစ်စီးကိုလူ20စီးတင်ပြီးချင်းမိုင်ပြည်နယ်ကိုပို့ဆောင်ဖို့လှုပ်ဆောင်နေချိန်ကြားဖြတ်ဖမ်းဆီးနိုင်ခဲ့တာပါဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတော့အမှတ်3နှစ်ခွန်ရဲတပ်ရင်းကကိုဗစ် -19 စောင့်ကြည့်ရေးစင်တာကိုပို့ဆောင်ပြီး14ရက်စောင့်ကြည့်ပြီးရင်တော့မြန်မာနိုင်ငံဘက်ကိုပြန်ပို့မှာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ထိုင်းနိုင်ငံသားကားမောင်းသူလူကုန်ကူးတဲ့ပွဲစား2ဦးကိုတော့ဆက်လက်စစ်ဆေးနေပြီးအဓိကတရားခဏ်တွေကိုဖမ်းဆီးအရေးယူသွားမှာဖြစ်ကြောင်းကိုလည်းမဲ့ကြံရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုသွားပါတယ်တနေ့တည်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်အတွင်းမှာပဲအမှတ်36နေကြားဆောင်ရဲတပ်ရင်းကလူမောင်ကိုဂိုင်းဝင်ပွဲစား6ဦးနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသား82ဦးကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်။ဒီရက်ပိုင်းတွင်တရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုစစ်တိုက်ဖမ်းမိနေတဲ့အတွက်ထိုင်းအစိုးရကလုံခြုံရေးကိုပို့ပြီးတော့တိုးချက်ချထားတယ်လို့လူမောင်ခုံမှုတွေမှာပါဝင်ပတ်သက်နေတဲ့ရဲဝန်တန်း29ဦးထက်မနည်းကိုလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးမတည်ငြိမ်မှုအလုပ်ကံရှားပါးမှုတွေကြောင့်ဒီလပိုင်းတွေမှာမြန်မာတွေအစုလိုက်အပြုံလိုက်ထိုင်းနိုင်ငံတဲကိုဝင်ရောက်လာနေတယ်လို့လူကုန်ကူးမှုတွေလည်းခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ရှင်။
ခုတော့အပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပြပါမယ်။အရင်ဆုံးတော့မြမကြီးဆွေးနွေးခန်းဖြစ်ပါတယ်။ထိုင်းနိုင်ငံကိုဗစ်တတိယလှိုင်းမှာမြမရှေ့ပြောင်းအလုပ်သမားတွေကူးစက်မှုအခြေအနေနဲ့ပြီးတော့သူတို့ကာဝယ်ဆေးထိုးနိုင်မှုအလားအလာတွေဘယ်လိုရှိပါလဲ။ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အလုပ်သမားကြီးရတာဝန်ခံကိုမင်းဦးကိုမတ်စုမြတ်မောင်ဆက်သွယ်မြန်းထားပါတယ်။မြမကြီးဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြပါခင်ဗျာ။
ကိုမင်းဦးရဲ့
မင်္ဂလာပါခင်ဗျာ
ကိုမင်းဦးကတော့ဒီထိုင်းနိုင်ငံတောင်ပိုင်းမှာအခြေစိုက်တယ်ပေါ့နော်ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FAD ရဲ့အလုပ်သမားရေးဆိုင်ရာဌာနတာဝန်ခံဖြစ်ပါတယ်ဆိုတော့ဟိုထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအတွက်ကိုလည်းဒီပညာပေးအလုပ်တွေလုပ်နေပါတယ်ဆိုတော့အခုကိုမင်းဦးကိုမေးချင်တာတော့ဒီထိုင်းနိုင်ငံမှာအခုလက်ရှိဖြစ်နေတယ်ပေါ့နော်ကိုဗစ်တတိယလှိုင်းနဲ့ပတ်သက်ပြီးတော့မေးချင်တာပါဆိုတော့ထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ကိုဗစ်တတိယလှိုင်းကတော်တော်လေးဟိုကူးစက်မှုအခြေအနေဆိုးနေပါတယ်ဆိုတော့တနေ့တနေ့ကိုလည်းအတီဗျူလူနာတက်က2000ကျော်ရှိနေရပေါ့လေဆိုတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီအခုလိုမျိုးဒီကူးစက်မှုဖြစ်နေတဲ့အထက်မှာထိုင်းနိုင်ငံမှာရောက်ပြီးတော့အလုံးလုံးနေကြတဲ့မြန်မာရွှေပြောင်းအလုံးသမားတွေဘလောက်လောက်ဒီထဲမှာပါနေတယ်လို့ကိုမင်းဦးတို့သိထားပါလဲရှင
်အခုသူတို့ဒီထိုင်းနိုင်ငံခုနကပြောတဲ့ကျွန်တော်တို့ရောအဖွဲ့ထင်းချုပ်ရေးဘူဌာနနေပြီးတော့ဒီအခြားနိုင်ငံသားတွေပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်ထုတ်ပြန်တာမရှိတော့ဘူးဗျဒုတိယကိုဗစ် -19 မှာဟိုအစမှာတော့ဒီကျွန်တော်တို့စမှုဟိုစမှုပရဂရမ်ပေါ့နော်စမှုပရဂရမ်နဲ့စမှုစာခေါင်းမှာဖြစ်တဲ့ကိစ္စတွေပေါ့အဲ့လိုဖြစ်ပြီးတဲ့အခါမှာဒီနည်းနည်းပြဿနာတက်တာပေါ့နော်အဲ့လိုဟိုတုံတုံတိုက်တယ်လုပ်တဲ့ဟာတွေမှာ အဲ့လိုမျိုးပြဿနာတက်တဲ့အခါကျတော့သူတို့ကဒီခြေပြောင်းလုံသမားရဲ့ဘာရဲ့မခွဲတော့ဘူးအဲ့ဒီကိန်းကနေကိုအတူတူပဲတွဲတွဲပြီးတော့တင်းတယ်အခုဒီခိုင်ငယ်မှာရှိတဲ့အာကျွန်တော်တို့ MWG လို့ခေါ်တဲ့ခြေပြောင်းလုံသမားကွန်ရဲ့ပေါ့နော်ပါပဲဆက်တော့ရေးကွန်ရဲ့ဒီအဖွဲ့အနေပြီးတော့လေဒီကိန်းကန်းတိတိကျကျသိရင်တော့လိုက်ပါစုံစမ်းတဲ့အခါမှာခိုင်ကျွန်တော်ကျမ်းမာရေးဝန်ကြီးဌာနလည်းမထုတ်ပြန်ဘူးကျွန်တော်တို့မြန်မာတန်ရုံကိုဆက်သွယ်ပြီးတဲ့ဆက်သွယ်ကြည့်တဲ့အခါမှာလေအဲ့ရလဲထုတ်ပြန်တာမတွေ့ဘူးအဲ့တော့ကိန်းကန်းတွေကဒီကျွန်တော်တို့တည်င်းနေမှာရလာတဲ့ကိန်းကနန်းတွေကိုကျွန်တော်တို့ခံမှန်းပြီးတော့ပဲပြောလို့ရတာပါเนาะအဲ့တော့ကျင်းနေတာကတော့ကိန်းကနန်းတွေရဆိုလို့ချင်းကျွန်တော်ထောင်ကနန်းရှိတယ်ထောင်ဆိုတာကျွန်တော်တို့2000 3000ဝန်းကျင်လောက်ရှိတယ်လို့ကျွန်တော်တို့ခံမှန်းလို့ရတယ်တိုးတော့ဒီထဲမှာဘယ်ဦးကကုသမှုခံပြီးသွားပြီလဲပျောက်ယောဂပျောက်သွားပြီလဲအဲ့ဒါတွေကိုကြာတော့ကျွန်တော်တို့လိုက်ဖို့ခက်နေတယ်ခဏ
ခုနပြောတဲ့ဒီထောင်ကနန်းရှိတယ်ဆိုတဲ့အထဲမှာပေါ့เนาะဘယ်အပိုင်းနေမှာရှိတယ်ဒီအလုပ်သမားတွေကကုသမှုများတယ်ဆိုတာရောသိရပါလားရှင်
အထူးသဖြင့်တော့ကျွန်တော်တို့ရှင်ပြောင်းလို့သမားတွေများတယ်ဆက်ရုံလုပ်ရုံတွေပေါ့လေအဲ့ဒီမှာဖြစ်တာများတယ်နောက်ပြီးကျွန်တော်တို့ဈေးကြီးတွေအဲ့လိုနေရာမျိုးတွေပေါ့နော်အများစုလုပ်တဲ့နေရာတွေမှာကုဆက်တာများတယ်ခင်ဗျအဲ့ခါကျတော့ကုဆက်တာများမှန်းတော့သိတယ်ဒါပေမဲ့ကျွန်တော်တို့ကိန်းကနန်းရတေချာမသိရဘူးနောက်တစ်ခုရှိတာကဘာလဲဆိုတော့ဒီအခုဟာကဘယ်နေရာတွေမှာဖြစ်တယ်ဘယ်နေရာမှာကုဆက်မှုများတယ်ဆိုလို့ရှိရင်တို့ကလိုက်ပြီးတော့စစ်လိုက်တယ်စစ်တဲ့အခါမှာလည်းထိုင်းနိုင်ငံသားတွေပဲဦးစားပေးပြီးတော့စစ်တာမြန်မာတွေကိုစစ်တာမဟုတ်တဲ့အခါကျတော့မြန်မာတွေကြားထဲမှာဘယ်နှစ်ယောက်ဖြစ်နေလဲဆိုတာကိုတွေ့ကြမသိနိုင်ဘူး
ဟုတ်ကဲ့ပါဆိုတော့ဟိုဆော့ဆော့ကိုမင်းဦးပြောသလိုပေါ့နော်ဒီကိုဗစ်ဒုတိယလှိုင်းဖြစ်တုန်းကတော့ဒီစမုတ်စခွန်စမုတ်ဘရာဂန်ပြည်နယ်တွေမှာရှိအလုံးလုံးတဲ့ဒီဘယ်လိုခေါ်လဲပင်လယ်စာလုပ်ငန်းတွေမှာလုပ်ကြတဲ့မြန်မာရွှေပြောင်းလုပ်ငန်းတွေတော်တော်လေးအဲ့ဒီကနေစပြီးကူတာပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်မို့လို့လဲထိုင်းအစိုးရကဒီစီကန်တင်ကြပ်မှုတွေကိုတော်တော်လေးကိုတင်းတင်းကြပ်ကြပ်လုပ်ခဲ့တယ်ဆိုတော့အခုတစ်ခါဒီတတိယလှိုင်းမှာကောအဲ့လိုမျိုးရွှေပြောင်းလုပ်ငန်းတွေအပေါ်မှာစီကန်ကန့်သတ်မှုတွေတင်းကြပ်မှုတွေဘယ်လောက်ထိလုပ်ထားတယ်လို့ရောပြောနိုင်တယ်ရှင်
ရှင်ပြောင်းလို့တမားရဲ့အတွက်ထုတ်ပြန်တာမျိုးတော့ရှိတယ်ဒါပေမဲ့အဲ့လိုမျိုးပေါ့နော်တီးတန်ကြီးအနေနဲ့အရင်အခောက်ကရီလိုထုတ်ပြန်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ဟိုဖန်လာမှာတော့ကျွန်တော်တို့တခုရှိတာဒီမှာကပြည်နယ်ထဲမှာခိုင်ကိုခုရှိတယ်အဲ့တော့ခိုင်ကိုခုမှာရှိတဲ့ရှင်ပြောင်းလို့တမားလူမှုကောင်းဆောင်တွေနဲ့ကျွန်တော်တို့ NGO အဖွဲ့တွေကဦးစီးဦးဆောင်လုပ်ပြီးတော့ကျွန်တော်တို့ပြည်နယ်မှုနဲ့ပေါ့နော်ကျွန်တော်တို့ညှိနှိုင်းထားညှိနှိုင်းတဲ့အခါကျတော့တို့ကနေပြီးတော့ဒီရှင်ပြောင်းလို့တမားနဲ့ပတ်သက်တဲ့အထူးသဖြင့်ဒီကိုဗစ်ကာယရောဂါကိစ္စတို့ဒီနောက်ပြီးတော့မှတ်ပုံတင်တဲ့ကိစ္စတို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူလူကြားထဲမှာပေါ့အလို့သမားတွေကြားထဲမှာဖြန့်ဝေပေးဖို့အတွက်အကူအညီတောင်းတာရဲ့အတွက်ကြောင့်မလို့ဒီခံရနေထုတ်ပြန်ချက်တွေဒီဘန်ကောက်ကနေထုတ်ပြန်နေတာလေဆိုကျွန်တော်တို့အားလုံးပါလာပြန်ပြီးတော့ဒီ community ထဲမှာ live ဝေးရလဲရှိရဲနောက်ဒီ online social media နေပြီးတော့အလို့ဖြန့်ဝေပေးနေတာတော့ရှိရဲခင်ဗျဒီပြောရမယ်ဆိုလို့ရှိရင်ဒီတစ်ခေါက်မှာကတော့ရွှေပြောင်းအလို့သမားတွေအတွက်အလို့တီးကြပေါ့နော်အဲ့ဖိဖိစီစီနဲ့တို့ဟိုလုပ်တဲ့ဟာမျိုးကတော့ကျော်ပါရော့တယ်လို့ကျွန်တော်တို့အမြင်နဲ့ပေါ့
ဆိုကိုမင်းဦးဆောစောကပြောသလိုပေါ့နော်ကိုမင်းဦးရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး foundation FVD ကလည်းဒီရွှေပြောင်းအလို့သမားတွေကိုဒီ covid နဲ့ပတ်သက်တဲ့ပညာပေးတွေကိုလုပ်နေတယ်ပေါ့လေ online ကနေလည်းလုပ်နေတာရှိတယ်ဆိုတော့ဘယ်လိုကိစ္စတွေကိုအခုလက်ရှိမှာပေါ့နော်ဦးစားပေးပြီးတော့မှဒီပညာပေးမှုတွေလုပ်နေတယ်ဆိုတာကိုလည်းပြောပြပါပါရှင
် FVD Facebook social media တခုရယ်ပြီးအလို့သမားမိတ်ဆွေဆိုတာနှစ်ခုပေါ့နော်ကျွန်တော်တို့အခွေရောက်ခနေပြီးတော့ကျွန်တော်တို့ဒီသတင်းချက်လက်တွေလို့တမားပြင်ပြလိုက်တဲ့အချက်လက်တွေညှို့ဝေတာတွေရှိပါတယ်ကျွန်တော်တို့အနေနဲ့ကျတော့ကျမကြီးနဲ့ပတ်သက်တဲ့ပါဝယ်စံနှုန်းပိုင်းဆိုင်ရာတွေဟိုတင်မတင်တော့ကြလဲတချို့ကိစ္စမှာစီးမင်းစီကံနဲ့ပတ်သက်တာတွေပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဖန်ခခဲမှာအခုခံခဲ့တဲ့ဆက်နှစ်ရက်နေကနေထုတ်ပြန်လိုက်တဲ့ဟာထုတ်ပြန်လိုက်တဲ့အခါမှာဆိုလို့ရှိရင်ဗာလဲဆိုတော့အဓိကအပြင်ချွေရောင်းလို့တမားအနေနဲ့ဟလာတတ်မှတ်ထားတဲ့သူညဆိုလို့ရှိရင်7နာရီမနဲ့ည7နာရီဆိုအပြင်ထွက်လို့မရဘူးဆိုတဲ့ကိစ္စနောက်ပြီးတဲ့အခါကျရင်ခရံကျော်လို့မရဘူးဆိုတဲ့ကိစ္စအထူးသဖြင့်တော့ဒီချေပြောင်းလို့သမားရဲ့အနေနဲ့ဒီဥရေဟိုမတိလိုက်လို့ပြပအေးဥခံမှာစိုးတာရယ်နောက်ယောဂကုသမှုနဲ့ပတ်သက်ပြီးဒီယောဂကြောင့်ယောဂနဲ့ပတ်သက်ပြီးပြထန်းထားတဲ့ဥတွေရညှိရယ်ဆိုလို့ရှိရင်အဖမ်းစီခံပြီးတော့ပြင်းနေတဲ့ပြေခံမှာဆိုလို့ဒီလိုကိစ္စတွေကိုကျွန်တော်တို့ကဦးစားပေးပြီးတော့ဆိုက်ပြီးတော့ဟိုဒီချေပြောင်းလို့သမားကြားထဲမှာညှောက်ဝေတာမျိုးလုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီထိုင်းဆိုရထုတ်ပြန်ထားရပေါ့နော်ဒီကိုဗစ်ထိန်းချုပ်ကန့်သတ်ရေးစီကန်းနေတယ်မှာဒီမြန်မာအလုပ်သမားတွေထိုင်းနဲ့နိုင်ငံလုံးမှာရှိနေတဲ့မြန်မာအလုပ်သမားတွေမဖြစ်မနေတည်တည်တဲ့အချက်တရားရောဘာလို့ပြောလို့ရပါလဲရှင
်အဓိကတော့ပုံအပြင်ကျွန်တော်တို့ WHO ကထုတ်ထားတဲ့ဟာပဲအဲ့ဒါကိုပဲသူတို့ပြန်ပြီးတော့ထုတ်တာပဲဥမာကျွန်တော်တို့ဟိုအလုံးပေါင်းတော့6ချက်လာမသိဘူးရှိတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်တို့ခက်ခွန်လေးပေါ့3မီတာပေါ့လေဒါမျိုးနေရမယ်ပြီးတဲ့အခါကျလက်ကိုမချခဏဆေးရမယ်ကိစ္စနောက်ပြီးတဲ့အခါကျရင်ကျွန်တော်တို့နှာခေါင်းပိတ်ကျွန်တော်တက်ရမယ်ကိစ္စပြီးတဲ့အခါကျတော့ဒီသူတို့ရဲ့ဒီမော်ချနာတို့ထိုင်ချနာတို့လို့ခေါ်တဲ့ application တွေဒါကိုထိုင်းကျွန်တော်တို့ဒီ mobile phone ထဲမှာ ထည့်ထားဖို့ကိစ္စပေါ့နောက်ပြီးတဲ့အခါကျတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်တို့ကဒီကိုပူချင်းကိုမကြကနာစစ်ဖို့ပေါ့နော်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီတကယ်လို့ကိုကမတင်ပါဘူးဆိုလို့ရှိရင်ဒီဖြာရဏတွေဒီလိုမတင်ပါဘူးပေါ့လက္ခဏာတွေအဲကတခုခုပြရတယ်ဆိုလို့ရှိရင်စေယုံစေကံကိုတွားဖို့ကိစ္စဒီလိုကိစ္စရုပ်အဓိကထားပြီးကျွန်တော်တို့ဟိုသိစေချင်ပါတယ်နောက်တစ်ခုကတော့ဒီယောဂဟိုကာကွယ်ထင်းချုံကြီးကာကွယ်ထင်းချုံကြီးဌာနထုတ်ပြန်တဲ့ဥပဒေပေါ့နော်အဲ့ဒါလေးတည်ထားကြည့်ကြပါမယ
်အခုနောက်ဒီထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ COVID တတိယလှိုင်းပေါ်လေးအဲ့ဒီမှာဘာနောက်တစ်ခုဖြစ်လဲဆိုတော့ဒီထိုင်းအချင်းတောင်တွေထဲမှာလည်းကူးစက်မှုတွေဖြစ်နေတယ်ဆိုပြီးတော့ထိုင်းဆိုရပြောပါတယ်ဆိုတော့ဒီကူးစက်မှုဖြစ်နေတယ်လို့ထိုင်းဆိုရပြောတဲ့အချင်းတောင်တွေထဲမှာရောမြန်မာနိုင်ငံသားတွေရှိလားဘယ်လောက်ရှိတယ်ဆိုရင်ရောဘယ်လောက်လောက်ရှိတယ်လို့သိရပါလဲရှင
်ဒင်းနိုင်ငံအတိအကျကြတော့ကျွန်တော်တို့ဟိုပါပေါ့နော်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်နှယောက်ရှိတယ်ဆိုတော့အဲ့ဒါကြတော့ကျွန်တော်တို့ဟိုတုန်းကဒီအချင်းတောင်နဲ့အချင်းသားတွေမြန်မာအချင်းသားတွေနဲ့ပတ်သက်ပြီးအကူအညီပေးဖို့ကျွန်တော်တို့မြန်မာတန်ဖိုးနဲ့ပူးတွဲပြီးတော့လုပ်ခဲ့ဘူးတယ်အာလုံခဲ့တဲ့တစ်နှစ်ကျော်လောက်ရှိပေါ့နော်နှစ်နှစ်လောက်ကပေါ့ဒါပေမဲ့အဲ့ဒါကအဆင်ပြေဘာဖြစ်လို့လဲဆိုတော့တို့ကအာနိုင်ငံသားရေးဝန်ကြီးဌာနနဲ့တရားဝင်စာနဲ့ဆင့်ပြီးတော့တို့တောင်းအောင်လို့ဆိုတော့ကျွန်တော်တို့ NGO တွေအနေနဲ့အာလုတ်ခွင့်တိုက်ရိုက်လုတ်ခွင့်မရဘူးပေါ့နော်အဲ့တော့ဒါမြန်မာတန်ဖိုးအနေနဲ့ဆက်လုပ်ဖို့အတွက်အဲ့တုန်းကအစီအစဉ်ထားခဲ့ပြီးတော့မတန်ဖိုးအနေနဲ့ဒီကိစ္စတွေဆက်လုပ်ပြီးမလုတ်ဖြစ်ဖို့အခုနောက်ပိုင်းမှာတော့ကျွန်တော်တို့နည်းနည်းအလန့်ဝေးသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့မသိအောင်သို့တော့ထိုင်းတနင်္လာနေ့မှာထောင်ပေါင်းကအလုံးပေါင်း143,000ရှိတယ်အခုအဓိကဖြစ်တဲ့ထောင်တွေကကျွန်တော်တို့ဘန်ခွန်ပေါ့နော်ဘန်ခွန်အချင်းတောင်ကြီးပါဝင်အလုံးပေါင်း13,000ပေါ့အဲ့ဒီ13,000မှာကျွန်တော်မြန်မာအများစုရှိတာတော့ခုနကပြောတဲ့ဟိုဘန်ကောက်မှာရှိတဲ့အထူးထောင်လို့ခေါ်တဲ့ဒီရေယောင်နောက်ပြီးတော့ဘန်ကွန်အဲ့တော့ဒီနော်ထားကူဒီမှာရှိတဲ့ဒီဝင်းနယ်ကျော်လို့ရှိတဲ့ထောင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမှာဆိုလို့ရှိရင်စာပေါ့ကျွန်တော်တို့ဘာခေါ်လဲဆိုတော့နော်ရာတီဝဲလို့ခေါ်တဲ့နှစ်ကြီးသမားတွေထားတဲ့ကျွန်တော်တို့တောင်ပိုင်းကထောင်ပြီးရင်စုံခါမှာရှိတဲ့ထောင်ပေါ့နော်အစားကြီးပြင်အဲ့ဒီမှာအများဆုံးနောက်ပြီးကျွန်တော်တို့မြင်ရတာဒီကျွန်တော်ပေါ့ကျွန်တော်ထောင်အဲ့ဒီထောင်ဒီမှာတော့မြန်မာရှိပြောင်းလို့တမားတွေတော်တော်များတယ်ဒါပေမဲ့ဒီအခုဟိုအခုထောင်သားတွေဖြစ်တဲ့အထက်မှာမြန်မာနိုင်ငံသားအချင်းသားဗနယောက်ဖြစ်တယ်ဆိုတာမျိုးသူတို့ကမကြေညာဘူးအခုဆိုလို့ရှိရင်တပေါင်းဝင်ကြီးဖြစ်သွားပြီเนาะဖြစ်တဲ့ထောင်သားအရေးအတွက်ပါ90ရောပါ
တနိုင်ငံလုံးမှာစုစုပေါင်းထောင်
နိုင်ငံလုံးမှာ
ဆိုဟုတ
်ဟုတ်ကဲ့အဲ့တော့အများဆုံးကကျွန်တော်တို့ဒီရနောင်းမဲဆောင်ဒီပြီးတော့ခုနပြောတဲ့ဘန်ခွန်ထောင်မှာရှိရပြီးရင်ဒါသူကလို့အဲ့လိုထောင်တွေမှာရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဆိုလို့ရှိရင်ပို့ပြီးတော့ကူးစက်ဖို့ရှိနေတာပေါ့နော
်ဆိုတော့နောက်တစ်ခုကဒီကိုဗစ်ကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မေးကြပါတယ်ဆိုတော့ဒီထိုင်းနိုင်ငံမှာအခုကိုဗစ်ကာကွယ်ဆေးထိုးမှုတွေစနေပြီဟိုစာမေလ18ရက်နေ့တုန်းကဆိုရင်ဒီတန်ခါတော်တွေကိုစပြီးတော့သူတို့ထိုးပေးနေပြီပေါ့လေဆိုတော့အဲ့ဒီကနေပြီးတော့တချင်ချင်းလည်းဒီနိုင်ငံလုံးသူတို့ထိုးပေးမဲ့အစီအစဉ်တွေရှိပါတယ်ဆိုတော့အဲ့လိုထိုင်းနိုင်ငံကထိုင်းအစိုးရကပေါ့နော်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်တွေမှာဒီသူတို့နိုင်ငံထဲမှာအလုံးလုံးနေတဲ့ဒီမြန်မာတွေအပါအဝင်ပေါ့ဒီရွှေပြောင်းလုပ်သမားတွေရောထိုးပေးမဲ့အစီအစဉ်ပါပါလားရှင
်ဟုတ်ကဲ့တကယ်တကယ်ကဒီဟိုဒီဆေးကာကွယ်ဆေးထိုးအတွက်ပေါ့နော်မှတ်ပုံတင်အွန်လိုင်းကနေဒီစင်မှတ်ပုံတင်ခြင်းကိုလုံဆောင်နိုင်ပြီဆိုတာကျွန်တော်တို့ဒီကြံခဲ့တဲ့ဒီမေလ14ရက်နေ့တွေဟုတ်တည်ရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဘယ်လိုမျိုးဆက်ပြီးတော့သွားလဲဘယ်လိုမျိုး online ကနေပြီးတော့လုံဆောင်လို့ရမလဲဆိုတာကိုကျွန်တော်တို့ကစုံစမ်းတာပေါ့နော်ဒီနေ့ပေါ့ကျွန်တော်တို့မေလ19ရက်နေ့မှာကျွန်တော်တို့ကျမကြီးဌာနကဝန်ထမ်းတွေကသွားပြီးတော့ဒီကျမကြီးဟိုခရင်ကျွန်တော်တို့ကျမကြီးဌာနပြီးတဲ့အခါကျတော့စေယုံတို့ဘက်မှာသွားပြီးတော့စုံစမ်းတဲ့အခါမှာဟိုထိုင်းနိုင်ငံသားတွေအတွက်ပဲဒါဒီအစီအစဉ်ကရှိပါသေးတယ်ဆိုတာမျိုးပဲကျွန်တော်တို့သိရတယ်ဒါပေမဲ့တကယ်တကယ်သူတို့ဘဝကနေပြီးတော့ဘန်ကောက်ကနေပြီးတော့ကြီးညာတဲ့အခါမှာတော့အဲ့လိုမဟုတ်ဘူးအလုံးအတူတူခံစားရမယ်ဒီလူမှုဘလွင်ဝင်ထားတဲ့ရှင်ပြောင်းလူသမားတွေမှန်နိုင်ငံသားတွေမှန်ရမယ်လို့ပြောတယ်ဒါပေမဲ့တကယ်တည်းလက်တွေ့ရတော့အခုမဟုတ်ဘူးလို့ပြောရတာပေါ့ပြောလို့ရတာ
ဟုတ်ဆိုတော့အဲ့မှာတစ်ချက်သိကြတာကတကယ်လို့ခုနကစစောပြောလို့ပေါ့နော်လူမှုဖူလုံရေးဝင်ထားတဲ့ရွှေပြောင်းလူသမားတွေပါထိုးခွင့်ရှိမယ်ဆိုရင်သူတို့တွေကထိုးနိုင်ဖို့အတွက်ကိုရောဘာတွေလုပ်ဖို့လိုပါလဲရှင
်ခုနကကျွန်တော်တို့ဒီလိုသွားစုံစမ်းနေဆိုတာလေတကယ်လို့အဲ့လို online စနစ်ကနေပြီးတော့စင်းသွင်းတာဘယ်လိုသွင်းရလဲဆိုတာသိပြီဆိုရင်ကျွန်တော်တို့ကဒီကနေပြီးတော့ဟို social media နဲ့တစင်းပေါ့နော်ပြန်ပြီးတော့လူသမားတွေကိုလုတ်တိုင်အောင်လို့ online ကနေပြီးတော့ဒီသွင်းလို့ရအောင်လို့ကျွန်တော်ပြန်မျှော်ပေးပေးမလို့ပဲဆိုတော့အဲ့ဒီဟာကိုကျွန်တော်တို့လုတ်လို့ကျွန်တော်တို့ကိုယ်တိုင်အခုလုတ်လို့မရသေးဘူးလုတ်လို့မဖြစ်ဘူးဆိုလို့ရှိရင်ရှေ့ပြောင်းလူသမားတွေအနေနဲ့ကတော့ဒါဟိုအခက်အခဲကတော့ဖြစ်မယ်ဆိုတာချိန်တည်ပြီးသားပဲဘာဖြစ်လို့လဲဆိုရင်ကြံခဲ့တဲ့ကျွန်တော်တို့2021 February လကလူသစ်စင်းသွင်းတဲ့ကိစ္စမှာလေတုံးနည်း၎င်းမဲ့ online အနေနဲ့စင်းသွင်းရတယ် အဲ့ online စီးရင်သွင်းဖို့ဆိုတာကဒီတာမန်လူတွေအနေနဲ့ဒီခုနကပြောတဲ့ technical ဘိုင်းဆိုင်ရာနည်းနည်းပါတယ်နောက်ဘာသာရေးဘိုင်းဆိုင်ရာပါတယ်ဘာသာစကားဘိုင်းဆိုင်ရာပါတဲ့အခါကျတော့ဘလို့မှအဆင်ပြေနိုင်မှာမဟုတ်ဆိုတော့ဒါကအရှိဆုံးအလို့သမားတွေအတွက်ဒီ online နဲ့သွင်းရမယ်ဆိုရင်တော့မှပဲအများစုအတွက်ကတော့အခက်အခဲနဲ့ကြုံနေမှာ
ဟိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံပေါ်လေမြန်မာတန်ယုံကလည်းအရင်တော့တော့ဒီကိုမင်းဦးလိုဒီလူသမားကြီးဆောင်ရွက်နေတဲ့လူတွေနဲ့တွဲပြီးတော့မှဒီမြန်မာရွှေပြောင်းလူသမားတွေအရေးကိုသူတို့လှုပ်ပေးနေတာ၊ကူညီပေးနေတာတချို့ကိစ္စတွေရှိပါတယ်ဆိုတော့အခုဒီကိုဗစ်ကိစ္စမှာရောဒီမြန်မာရွှေပြောင်းလူသမားတွေပေါ့နော်ဒီသူတို့ရောဂါဖြစ်နေတဲ့လူတွေကိုဆေးကုသပေးနိုင်ဖို့နောက်တစ်ခါဒီခုနကိုဗစ်ကာကွယ်ဆေးထိုးမယ်ဆိုလို့ရှိရင်လည်းသူတို့ကအကူညီရွှေပြောင်းမြန်မာရွှေပြောင်းလူသမားတွေထိုးနိုင်ရဲ့အတွက်ကိုကူညီပေးဖို့အတွက်အဲ့လိုမျိုးရောလုပ်ငန်းတွေလှုပ်ပေးနေတာရောအခုအချိန်လေးဘယ်လိုရှိပါလဲရှင်
ဟုတ်ကဲ့အခုတတိယလိုင်းဖြစ်ပြီးခရေကတော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတိုင်းကနေပြီးတော့ထုတ်ပြန်ချက်အချို့ထုတ်တာတော့ရှိတယ်။ဥပမာစီမင်းစီကံပိုင်းဆိုင်ရာတွေဥပမာဒီထောက်ထားပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေနောက်ဆုတ်သွားတဲ့အကြောင်းတို့ဒါမှမဟုတ်လည်းလူသစ်စီရင်ဆွေးနွေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟလာဒီလက်ရှိမှာဟိုမြေတူမြေမှာဖြစ်ကြောင်းစစ်ဆေးတာတို့အလုပ်လုပ်ခွင့်ပါမယ့်အတွက်စီးရင်သွင်းတာတော့အဲ့ဒါတွေနောက်ဆုံးတဲ့ဆိုတဲ့ကိစ္စတွေကိုထိုင်းအစိုးရဘက်ကထုတ်ပြန်တာတွေပေါ့မိုတီပြီးတော့လိုက်ထုတ်တာတော့ရှိတယ်ဒါပေမဲ့အရင်နှုန်းကလိုမျိုးကျွန်တော်တို့ကိုဗစ်နဲ့ပတ်သက်တဲ့ခံစားခွင့်တို့ဒီရွှေပြောင်းလူသမားတွေအနေနဲ့လိုက်နာရမယ့်လှုပ်ဆောင်ရမယ့်ဟာမျိုးတွေဆိုလို့ရှိရင်တိတိကျကျလှုပ်ပြန်ထုတ်ပြန်တာတော့လုပ်နိုင်တာတော့ဆိုတော့ဒီဘက်အပိုင်းမှာအရင်နေလာတယ်ခင်ဗျာနောက်တစ်ခုကကြတော့လေဒါပြောလို့ရတာလည်းပါလဲဆိုလို့ရှိရင်ဒီကိုဗစ်ကြောင့်ဟာလာသူတို့အနေနဲ့ကလည်းခီးသွားလာခွင့်တွေကန့်တထားတဲ့အတွက်ကြောင့်လိုက်ပါလုံဆောင်မှုခက်တယ်ဆိုတာမျိုးတော့ပြောလို့ရရတာပေါ့ဒါပေမဲ့အဓိကကတော့ဒီအာနာသိန်းဆက်အာနာသိန်းပြီးတဲ့နောက်ပိုင်းမှာဒီလေပတ်နေတဲ့ရန်နေရပေါ့နော်ရုံးလုံငန်းစင်တွေအကုန်လုံးကအင်မတန်မှကမောက်ကမဖြစ်ကုန်တယ်လို့ကျွန်တော်တို့အနေနဲ့ဒီလိုမျိုးယူဆလို့ရပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ဖန်စီကန်တွေကိုပြန်ပို့တဲ့ကိစ္စတွေဆိုလို့ရှိရင်မပို့နိုင်ဘူးပို့ဖို့အတွက်အရင်တုန်းကဆိုလို့ရှိရင်နေဆက်ကနေပြီးတော့ဟာလာနှစ်နိုင်ငံကနေညှိပြီးတော့ပို့တယ်ဒီထဲမှာအခုနကပြောတယ်ဒီပြန်ပို့တဲ့အထက်မှာယောဂဖြစ်တဲ့လူတွေပါနိုင်လားပါနိုင်ဘူးလားဆိုတဲ့ကိစ္စတွေဒါတွေလည်းကျွန်တော်တို့စီစဉ်ရဖို့လိုတာပေါ့နော်အခုလက်ရှိသက်ဆိုင်အာဏာပိုင်အနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲဝင်လိုက်ပါပြီးတော့ဟိုဆောင်ရွက်တာတို့ကြီးညာချက်ထုတ်တာတို့မတွေ့ရဘူးခင
်ဗျဟုတ်ကဲ့ကိုမင်းဦးကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက
်စီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငွေတွေမဆုံးရှုံးစေရဘူး။ဘဏ်တွေမပြိုလဲနိုင်ဘူးဆိုတော့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဘဏ်လုံငန်းဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးဘိုးဘဏ်ဒုက္ခထဦးဝင်းတော်ကသတင်းစာရှင်းလင်းပွဲမှာရောသတင်းဌာနတွေနဲ့စည်းစပ်တွေ့ဆုံရမှာပါရှင်းတာလင်းတာလုပ်ပါတယ်လက်ရှိကြုံနေရတဲ့ဘဏ်လုံငန်းဆိုင်ရာပြဿနာတွေဟာဘဏ်တွေကိုအခက်အခဲဖြစ်အောင် CDM လုပ်တာကနေစတာဖြစ်ကြောင်းနောက်ပိုင်းဘဏ်တွေမှာငွေတွေဝိုင်းထုတ်ကြထုတ်လိုက်ရင်ဒီအစိုးရပြုတ်ကျသွားမယ်ဆိုတော့နိုင်ငံရေးအရမြောက်ထိုးပင့်ကွက်မှုတွေ Facebook ကနေလှုံ့ဆော်လာကြကြောင်းအဲ့ဒီကနေတဆင့်တကယ်ငွေမလိုဘဲတန်းစီငွေထုတ်တဲ့သူတွေပေါ်လာတယ်လို့ဆိုပါတယ်အဲ့လိုဖြစ်နေချိန်ဘဏ်ကိုအသုံးပြုပြီးစီရီယန်သမားတွေကိုငွေကြေးထောက်ပံ့မှုလုပ်နေသူတွေကြောင့်ဘိုးဘဏ်အနေနဲ့ငွေကြေးထုတ်ယူမှုကိုလူတူတပတ်ကျသိန်း20ကုမ္ပဏီသိန်း200ဆိုပြီးကန့်သတ်တာမျိုးလုပ်ခဲ့ရကြောင်းပြည်သူတွေအနေနဲ့လည်းဘဏ်မှာအပ်ထားတဲ့ငွေတွေမဆုံးရှုံးစေရဘူးလို့အာမခံကြောင်းဘဏ်တွေပြိုလဲစရာမရှိကြောင်းလက်ရှိအခြေအနေဘဏ်လုပ်ငန်းကိုပြက်စီအောင်လုပ်နေသူတွေကြောင့်ဘိုးဘဏ်ဘက်ကလည်းအကန့်အသတ်တွေလုပ်ရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
လက်ရှိဘဏ်တွေဟာငွေအပ်ထားပြီးပြန်ထုတ်လိုသူတွေကိုထုတ်မပေးနိုင်တဲ့ပြဿနာကြီးတယ်မကအခြေခံဘဏ်လုပ်ငန်းဖြစ်တဲ့ငွေလွှဲလုပ်ငန်းတောင်မလုပ်နိုင်တော့တဲ့အခြေအနေရောက်နေတာတွေ့မြင်ရပါတယ်။အရင်ကတော့မြန်မာနိုင်ငံတနေရာရာကနေကိုယ်ငွေလွှဲပို့လိုတဲ့ဘဏ်ရှိတဲ့တနေရာကိုငွေလဲတယ်ဆိုတာအလွန်လွယ်ကူတဲ့ကိစ္စပါ။ငွေလွှဲပြီးမိနစ်ပိုင်းအတွင်းသက်ဆိုင်ရာငွေထုတ်သူဟာပတ်ပုံတင်ကြပြီးတစ်ဖက်ဘဏ်ကနေငွေသားစကူအလွယ်တကူထုတ်ယူနိုင်ခဲ့တာမျိုးဖြစ်ပါတယ်။အခုဆိုဘဏ်အားလုံးမှာအဲ့ဒီဝန်ဆောင်မှုမျိုးတောင်ရပ်ဆိုင်းနေတာတွေ့မြင်ရပါတယ်။လက်တလုံးမြမစီးပွားရေးဘဏ်ကအဲ့ဒီငွေလွှဲဝန်ဆောင်မှုလုပ်ပေးနေတယ်လို့ကြေညာလုတ်ကင်နေပေမဲ့တချိန်ကိုကြက်ငွေ10သိန်းအောက်ပဲလွှဲလို့ရတာ fax နဲ့အချက်လက်ပို့တဲ့စနစ်ကြောင့်အချိန်ကြာတာ တော်ထုတ်ရတဲ့ဘန်တွေမှာကျိုးနီစနစ်ကြောင့်အဆင့်တွေများလုံးကြီးငွေထုတ်ရခက်ခဲတာကြောင့်တိတ်ပြီးအသုံးပြုသူများတာမတွေ့ရပါဘူး။ရန်ကုန်ပန်းစိုးရန်ကမြမစီးပွားရေးဘန်ကွဲတစ်ဆိုရင်တော့တစ်နှစ်ငွေလွှဲလက်ခံမှု 20-30 လောက်ပဲရှိတာတွေ့မြင်ရပါတယ်။ဘန်တွေဘက်ကအဲ့ဒီလိုဖြစ်နေတယ်လို့မြန်မာနိုင်ငံအနှံ့ agent အများကြီးထားပြီးအလုပ်လုပ်တဲ့ with money လို့ online နဲ့လုပ်ရတဲ့ငွေလွှဲစနစ်မှာလည်းငွေလဲတော်ကိုလက်ခံတဲ့အေးဂျင့်ပဲရှိပြီးငွေသားစကူထုတ်ပေးမဲ့အေးဂျင့်မရှိတာမို့ပြည်သူတွေအခက်အခဲတွေ့နေကြပါတယ်။အဲဒါကြောင့်ပဲအရင်အာနာရှင်ခေဟောင်းတို့ကအတိုင်းအဝေးပြေးဘတ်စ်ကားတွေနဲ့ငွေလွှဲပေးပို့တာမျိုးလဲထွန်းကားလာတာတွေ့ရပါတယ်။အဝေးပြေးကားတွေနဲ့ငွေလွှဲရင်ပို့ကားကနှစ်ရာခိုင်နှုန်းငွေ၁၀သိန်းပို့ရင်ကျက်2000လောက်ပေးရတာမို့ဈေးကြီးပေမဲ့လည်းအခြားရွေးချယ်စရာမရှိတဲ့ပြည်သူတွေဟာအဲ့ဒီနည်းနဲ့လေငွေလွှဲတာမျိုးလှုပ်ကြရပါတယ်
တကယ်တော့လက်ရှိပြည်သူတွေဟာနေ့စဉ်အချိန်တိုင်းများစွာအကုန်ခံပင်ပန်းကြီးစွာနဲ့ဘဏ်တွေကနေတန်းစီပြီးငွေထုတ်နေကြရတာဟာတကယ်ငွေလိုလို့ဘဏ်နဲ့ပိတ်မိနေတဲ့ငွေဖြစ်ပြီးထုတ်ပေးငွေတဖြည်းဖြည်းနည်းလာတယ်လို့စိတ်မချရတော့လို့တနေ့ပြီးတနေ့ကြက်ငွေတန်ဖိုးတွေကြပြီးရင်ကြနေလို့စတဲ့အကြောင်းတွေကြောင့်ပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးကြက်ငွေတန်ဖိုးမြ мян ဆန်ဆန်ကြဆင်းနေတာကိုဘူဘန်ကထိမ့်ဖို့ကြိုးစားတာတော့တွေ့ရပါတယ်ပြီးခဲ့တဲ့မေလ16ရက်နေ့ကစ9ရက်အတွင်းဘူဘန်ဟာဒေါ်လာ23သန်းလောက်ထုတ်ယောင်းခဲ့ပြီးတဲ့နောက်ဒေါ်လာဈေးဟာဒေါ်လာ1900ဝန်းကျင်ကနေ1650 1660ဝန်းကျင်မဆိုစလောက်လေးကျလာတာတွေ့ရပါတယ်အခုလောက်ကင်တွေပုံနဲ့တော့မြန်မာကျပ်ငွေတန်ဖိုးရှိသင့်ရှိထိုက်တဲ့တန်ဖိုးရောက်လာအောင်လုပ်နိုင်မှာမဟုတ်တဲ့အပြင်ဘူဘန်ကဒေါ်လာတွေဈေးကွက်ထဲမထည့်ပဲနေလိုက်ရင်တော့အခုတန်ဖိုးထက်အများကြီးကျဆင်းသွားနိုင်တဲ့အရေးအယောင်လဲမြင်တွေ့နေရပါတယ်
အခြားတစ်ဖက်မှာတော့ငွေကြေးချမ်းသာသူတွေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုယ်တိုင်ဘဏ်ကရှိတဲ့ငွေတွေထုတ်ပြီးစိတ်ချရတဲ့ဒေါ်လာနဲ့ရွှေစုဆောင်းမှုအိမ်ချမ်းမြေလိုက်လံဝယ်ယူမှုတွေကလည်းကျပ်ငွေတန်ဖိုးကျဆင်းတာကိုအားပေးတယ်လို့ဖြစ်နေတာမြင်တွေ့ရပါတယ်။အဲ့ဒီအတွက်ဘဏ်တွေထဲပိတ်မိနေတဲ့မြန်မာကျပ်ငွေတွေကိုပြည်သူတွေဘလို့မှစိတ်ချလက်ချဖြစ်မဲ့ပုံမတွေ့ရတာကြောင့်ငွေထုတ်ယူလိုမှုဆက်ပြီးဖြစ်ပေါ်နေဦးမဲ့သဘောခံမှန်းရပါတယ်။ခုဆိုရင်ဘဟုဘန်ရဲ့ညွှန်ကြားချက်နဲ့ဘန်အတီးတီးဟာငွေသားလက်ဝယ်ရှိတဲ့ customer တွေကို special account အသစ်တွေဖွင့်ပြီးငွေအပ်ကြဖို့နှိုးဆော်နေတာတွေ့ရပါတယ်။အဲ့ဒီငွေသားစကူနဲ့အပ်တဲ့ဘန်စင်းကနေငွေပြန်ထုတ်ယူလို့ရတဲ့ဆိုရင်အချိန်မီအားလုံးပြန်ထုတ်ပေးမယ်လို့ဆွဲဆောင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထူးငွေစည်းရင်းဆိုတာအရင်ဘန်အပ်ငွေတွေလို ATM ကတ်လုပ်ပြီး ATM တွေမှာသုံးလို့မရပါဘူး။မိုဘိုင်းဘန်ကင်သုံးပြီးငွေလွှဲမယ်ဆိုရင်လွှဲလို့ရပါမယ်အခြားအငွေစည်းရင်းတစ်ခုခုကနေအထူးငွေစည်းရင်းကိုလွှဲမယ်ဆိုတော့လက်ခံလို့မရပြန်ပါဘူးဒါအပြင်ကိုကအခြားသူတယောက်ယောက်ရဲ့ဘန်စည်းရင်းနဲ့လွှဲလိုက်မယ်ဆိုရင်အဲ့ဒီလက်ခံရရှိသူဟာဘန်မှာငွေသားစကူသွားထုတ်ယူလို့မရပြန်ပါဘူးကိုရဲ့အရင်ပိတ်မိနေတဲ့ငွေစည်းရင်းတွေနီးတူပိတ်မိငွေတွေဖြစ်သွားမှာဖြစ်ပြီးထုတ်ချင်ရင်အများသူကလို့ ATM မှာပင်ပင်ပန်းပန်းတန်းစီဘန်ကိုသွားချင်ရင်ဘန်တိုကင်ရဖို့ကြိုးစားဆိုတဲ့အခြေအနေပြန်ရောက်သွားမယ်သဘောပါပြောရရင်အခုဘန်တွေတဲ့ငွေသားစကူဝင်လာအောင် special account ဖွင့်ပေးနေတဲ့ကိစ္စကလည်းအောင်မြင်မဲ့ပုံမရပါဘူးလက်ရှိဘဟုဘန် account ထဲပေါ်ကျင်တဲ့ပုံစံကပြည်သူတွေရဲ့အငွေဘန်တွေမှာပိတ်မိနေတဲ့ကိစ္စထုတ်ပေးငွေကိုတဖြည်းဖြည်းချင်း short ချကာလတစ်ခုရပ်တင်ရင်ရပ်ဘန်တွေကတော့နောက်ထပ်အပ်လာမယ့်ငွေစကူတွေနဲ့ဘန်လုပ်ငန်းကိုအစ်စ်ပြန်လဲပတ်နိုင်အောင်စူးစမ်းမယ်သဘောမြင်တွေ့ရပါတယ်။ဒါကြောင့်လဲမြမစီးပွားရေးဘန်နဲ့ပုတ်ကလိကဘန်တချို့ဟာငွေသားစကူနဲ့ငွေလာလွှဲရင်အခြားတစ်ဖက်မှာလဲငွေသားစကူနဲ့ထုတ်ပေးမယ်ငွေလဲလုပ်ငန်းကိုအရင်လိုပြန်ပြီးလုပ်ကင်ပေးမယ်လို့ကြေညာလာတာတွေ့ကြရပါတယ်
။တကယ်တော့ကိုအပ်ထားတဲ့ငွေတွေကိုကိုလိုသလောက်ပြန်ထုတ်လို့မရယုံမကနည်းနည်းစီထုတ်ခွင့်ရဖို့ကိုလဲလူပင်ပန်းစိတ်ပင်ပန်းကြီးစွာထုတ်ယူနေရတဲ့အခြေအနေမှာပြည်သူတွေဟာဘန်တွေကိုယုံကြည်စိတ်ချမှုနဲသထက်နဲလာနေတာတွေ့ကြရပါတယ်။အခြားတစ်ဖက်မှာလည်းဘဟုဘန်ရဲ့ထိန်းချုပ်မှုမရှိတာကြောင့်ကြက်ငွေတန်ဖိုးတစ်နေ့တစ်ခြားကျဆင်းလာတဲ့အခြေအနေမျိုးမှာပြည်သူတွေဟာဘန်နဲ့ပိတ်မိနေတဲ့သူတို့စုငွေတွေအတွက်ရတက်မေးဖြစ်နေရတာကလည်းမထူးဆန်းလှပါဘူး။လက်ရှိအခြေအနေဘဟုဘန်ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုအောက်မှာဘန်တွေအပေါ်ပြည်သူလူထုပြန်ယုံကြည်လာအောင်လုပ်ပေးနိုင်မှာမဟုတ်သလိုငွေတန်ဖိုးတည်ငြိမ်အောင်ထိန်းပေးမဲ့အနေအထားမျိုးလည်းမမြင်မတွေ့ရပါဘူး။ဒါကြောင့်ဘိုးဘန်ဒူအခထာဦးဝင်းတော်ပြောသလိုဘန်ဒီတဲကပြည်သူအငွေတွေမဆုံးရှုံးစေရဘူးဆိုတာမှန်နိုင်ပေမဲ့ ပိတ်မိငွေတွေဖြစ်နေပြီးဘယ်အချိန်ပြန်ရနိုင်မလဲမသေးချာမရေရာတဲ့အခြေအနေမျိုးဆက်ရှိနေပါဦးမယ်။အလားတူဘဏ်တွေပြိုလဲမှာမဟုတ်ဘူးဆိုပေမဲ့ဘဏ်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့အမေရိကန်ဘဏ်တွေအဖြစ်ပဲတည်ရှိနေတော့မှာဖြစ်ကြောင်းပ
ါ။ဖြူရီအမေရိကန်တန်မြန်မာဝိုင်းစီစဉ်နေကိုဝါရှင်တန်မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ကျွန်မအေးသနာကျော်ပဘေးအနေကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့ VOE တေးချစ်သောရရှင်တွေကိုမြတ်တာတေးလက်ဆောင်မြန်မာသချင်းတွေတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။ပထမအဦးဆုံးကျမတို့ကိုစာရေးပြီးတော့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကြီးရဲ့စာတွေကိုဖော်ပြပေးကြပါမယ်နော်။ဝိုင်းတော်သားတွေအားလုံးကျမ်းမာအေးချမ်းပါစေလို့ရေးလာတဲ့သောရရှင်မက်ဆန္ဒကတော့ရေဒီယိုလိုင်းနဲ့ပတ်သက်ပြီးတော့မေးလာပါတယ်
။ဟုတ်ကဲ့ပါ VOE ရေဒီယိုလိုင်းအချိန်နာရီကိုပို့ပေးအစီအစဉ်ပါတယ်။ဖုန်းလိုင်းတွေပြတ်တောက်သွားခင် VOE အနေနဲ့ရေဒီယိုကနေပြောင်းလဲပြီးသုံးရတဲ့လိုင်းတွေကိုဂရုစိုက်ပြီးကြီးညာပေးစီလိုပါတယ်။ကျေးဇူးတင်ပါတယ် VOE တရင်ကောင်းတွေကိုအမြန်ဆုံးတည်ဆောင်ပေးလာနိုင်ပါစေ
။ဟုတ်ကဲ့ပါ။မီတာလိုင်းတွေပို့ပေးလိုက်ပါရစေ။တခြားမက်ဆန်နာလိုပဲတည်ကျင်မဲ့သောရရှင်တွေလည်းမီတာလိုင်းတွေကိုတည်ကျင်နေဆိုရင်ကျမတို့ရဲ့ Facebook စာမျက်နှာမှာရောဒါမှမဟုတ် VOE မြန်မာပိုင်းစာမျက်နှာပေါ်မှာဖော်ပြပေးထားတယ်လို့အသိပေးချင်ပါတယ်နော်။ VOE အစီအစဉ်ဒီမှာလည်းတရင်တွေကြားထဲမှာပြီးတော့ကျမတို့ရဲ့ဒီရေဒီယိုအစီအစဉ်တွေအစနဲ့အဆုံးတွေမှာကြီးညာပေးပါရစေ။နားဆင်အားပေးကြတဲ့သောရရှင်တွေကိုကျေးဇူးတင်ပါတယ်။ဥထုံးသိန်းဆိုတဲ့သောရရှင်ကတော့ VOE ကဘာသတင်းမြမသတင်းသတင်းထွေထွေကိုအချိန်နဲ့တပြေးညီခါလိုက်ဖက်တဆက်မရွေးမှန်ကန်တိကျစက္ကန့်ရိုက်ချက်အကြံထွက်အောင်ပေါ်ပြရွှဲကျွန်းကြေပြွန်ပြက်လှိုင်ဂုံနဲ့ကြိုင်လျက်ပါမင်္ဂလာပါတဲ့ကြပြာတို့လေးနဲ့ကျေးဇူးတင်ကြောင်းပြောလာပါတယ်ရှင်နောက်ထပ် Cherry Theory ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ပေးစာကဏ္ဍကိုဘယ်လိုစာပို့ရမလဲရှင်နဲ့ဟုတ်ကဲ့ပါအခုကျမစီကိုရေးလာတဲ့ဒီ messenger ကနေပြီးတော့ပဲကျမစာရေးလို့ရပါတယ်နော်တကယ်လို့ကျမတို့ VOE မြန်မာဝိုင်းကို email ပို့ဖို့ခြင်းနဲ့ဆိုရင်လည်း email ပို့လို့ရပါတယ်ရှင်ကျမတို့ email လိပ်စာက permis.voenews.com ဖြစ်ပါတယ်ဒါမဲ့လည်းအခုလိုမျိုး messenger Facebook ကိုအမြဲတမ်းသုံးနေဆိုရင်တော့ဒီ messenger ကပို့ရတာပို့လွယ်တယ်ဆိုရင်ဒီကပဲပို့ပေးပါကျေးဇူးတင်ပါတယ်ကျမ messenger ကစာတွေကိုမကြာခဏဖတ်တတ်ပါတယ်နော်မင်္ဂလာပါ VOE 1 တော်သားများခင်ဗျာကျန်းခံသားလို့မာကြပါစေနော်လို့အစာချီနှုတ်ဆက်လာတဲ့စာရှိတစ်စောင်အီးမေးပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့သောရရှင်ဖြစ်ပါတယ
် VOE ပေးစာကိုရေးပြတာဒီတစ်ခေါက်ပထမဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကရင်တောင်းဆိုဘူးပြီးတော့လက်ဝယ်လဲရခဲ့ဘူးပါတယ်ကျေးဇူးပါမြမပြည်မှာစစ်တပ်ကအာဏာလုထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစွမ်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးအယောက်တွေကိုသိမြင်ခံစားရပြီးတော့အားတက်ရပါတယ်။ဒါလို့ပြည်သူတွေရဲ့စစ်အာဏာရှင်ပြုတ်ချဖို့စွမ်းချက်တွေပြည်သူတွေကြားထဲကျရဲ့ပြပြန့်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းခေယာကြပါတယ်။အာဏာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရကရေဒီယိုပါ။ဤပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေ။အာဏာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထဲမှာဒါလည်းတစ်ချက်ပေါ့ဗျာ။နောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်អော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားတိုက်ကျူးလွန်ကြတာပါအခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီအင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်ဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲတချို့လူမှုကွန်ရက်မတုံးတက်ကြတဲ့ပြည်သူတွေကြားမှာတော့မှသတင်းအမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင့်ပြန့်နေပါတယ်ကျင်းဝင်းမရှိတဲ့ YouTuber တချို့ရဲ့ video တွေကတဆင့်လဲသတင်းအမှားတွေတလွဲမျောလင်းချက်တွေလူလူကြားတွေကိုပြန့်လွဲပါတယ်ဆီအနာလူကောင်စီဘက်တော်သားတွေရဲ့အကောင့်တူမျိုးစုံ page မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလဲလူလူအတွင်းမှာအတော်လေးပြန့်နှံ့အားကောင်းပါတယ် ဆိုတော့ကျွန်တော်အနေနဲ့ view 1တော်သားတွေကိုအကူအညီတောင်းနေတာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူလူအကြအမှန်သတင်းတွေပြန့်နှံ့အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
။မန္တလေးကသောရရှင်အောင်မြင်သူအကြံပြုရင်းနဲ့တခြင်းလဲတောင်းလာတာပါ။ဒီသောရရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှားထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျွန်မအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်သိချင်တယ်ဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပြည်သက်အနေနဲ့ဒီယုံကြည်ရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွား prepare ဒီသတင်းတွေမှန်မှန်ပြန်ပြီးတော့တိုက်ကြည့်တင်ပါတယ်လို့အကြံပြုချင်ပါတယ်။အဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းနဲ့ကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်တရားရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့ internet ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေးမြားကြပါလို့အကြံပြုချင်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေပေါ်မှာကိုရိုင်းရှူတောင်းကနေပြီးတော့သူတို့ရဲ့နိုင်ငံရေးအတွေ့အမြင်တွေကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါရစေ။ဒီတိကျသောရရှင်တယောက်ကတော့တင်မတီလင်းစောနိုင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးအမြင်ကိုဖော်ပြပေးခြင်းပါတယ်
။မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူမှုကြောင့်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်အထွေးအပေါ်ပြည်ပရောက်မြန်မာပြည်သားတဦးအနေနဲ့လွန်စွာစိတ်ပြက်မိပါတယ်။ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေတက်နိုင်သမျှနီလန်ပေါင်းစုံနဲ့တိုက်ပွဲဝင်နေတာတွေ့ရတော့အားရမိပါတယ်။သို့သောပြည်တွင်းအဖြစ်ပြက်လို့ပြောရမလားအခက်အခဲလို့သုံးနှုံးရမလားတော့မသိပါဘူး။အခုလိုမျိုးနိုင်ငံတော်အတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်ဆင်နွှဲရမှာကျွန်တော်အနေနဲ့သတိပြုမိတဲ့အချက်တွေရှိပါတယ်။ NLD နဲ့တိုင်းသားနိုင်ငံရေးပါတီတွေအကြားအနာဂတ်နိုင်ငံရေးလက်တွဲနိုင်ရေးအကြောင်းကိစ္စနဲ့ပတ်သက်ပြီးတော်တော်လေးကို gapဖြစ်နေတယ်လို့မြင်မိပါတယ်ဒီဟာဒီကြီးမားသောစိန်ခေါ်မှုဖြစ်တယ်လို့ဆရာနာသိန်းအဖွဲ့အတွက်လည်းအခွင့်ကောင်းတည့်ရလို့ဖြစ်နေပါတယ်လက်ရှိတရားဝင်နိုင်ငံအစိုးရဖြစ်တဲ့ NLD အနေနဲ့အပြစ်နိုင်ဆုံးသောအနာဂတ်ဖက်ဒရယ်အစိုးရစနစ်ကိုအခြေခံတဲ့လက်ရှိနိုင်ငံရေးရည်တည်ချက်သည်တိုင်းသားများလူလာတဲ့ပင်လုံကတိကိုဖော်ဆောင်ပေးနိုင်လောက်သောအာမခံမှုမရှိဘူးလို့တိုင်းသားဒီမိုကရက်တစ်ပါတီတွေတိုင်းသားဒီမိုကရေစီအင်အားစုတွေအနေနဲ့ခံစားမှုရှိနေမယ်လို့ထင်ပါတယ်။ VOA ဒီအပြုသဘောနဲ့သတင်းတွေကိုတင့်လျော်သောခြားပြမှုများနဲ့အစီအစဉ်များထုတ်လွှင့်ပေးနေသည့်အတိုင်းဒီကိစ္စနဲ့ပတ်သက်လို့မေးမြန်းသင့်မေးမြန်းထိုက်သူတွေနဲ့မေးမြန်းသုံးသပ်ချက်များလှုပ်ဆောင်သင့်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်။
ဒါကတင်မတီဆိုတဲ့သောရရှင်သူ့ရဲ့နိုင်ငံရေးအမြင်ကို VOA ကတစဉ်လွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်။ကိုတင်းဆိုတဲ့သောရရှင်ကတော့ကုလသမဂ္ဂနဲ့အာဆီယံကိုတိုင်တယ်ပြီးတော့အခုလိုစာရေးလာပါတယ်
။ပြောပြပါဗျာ UN နဲ့အာဆီယံဆိုတာကမ္ဘာနိုင်ငံတွေကဖြစ်ပေါ်နေတဲ့မတရားမှုမှန်သမျှတားဆီးဖြေရှင်းပေးရမယ်ဖွဲ့မလား။မတရားမှုမှန်သမျှကိုကုလတပ်ပေါင်းစုနဲ့တားဆီးနှိမ်နှင်းပေးတင်ပါတယ်။အခုတော့ဗီဒီယိုကတစ်မျိုးပြည်တွင်းရေးကတစ်မျိုးဆိုတော့လူလူကခံဖက်ခါကြီးဖြစ်နေပါတယ်။ပြည်သူဆိုတာတိုင်းပြည်တိုင်းမိပါလေပါ။ပြည်သူမရှိပဲရက်တီလို့မရပါဘူး။တိုင်းပြည်တိုင်းပြည်သူကိုလေးစားဦးစားပေးတင်ပါတယ်။ပြည်သူကိုခုတော့ကာဘာလောက်တာစော်ကားတာပါပြည်သူ့အခွင့်အရေးကိုစားပြီးပြည်သူကိုထဲ့မတွက်တာစော်ကားမှုပါ UN နဲ့ ASEAN ကူညီပါခင်ဗျာ
အာသောရရှင်ကိုသေးသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ် VOA မင်္ဂလာပါခင်ဗျာလို့ရေးလာတယ်နောက်ထပ်သောရရှင်ကတော့ကျွန်တော်နာမည်တင်ထိုက်အောင်ပါတဲ့မေးချင်တာလေးရှိလို့ပါတဲ့
လက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်လူငယ်တွေတချို့ရဲ့အားမလို့အားမရဝေဖန်မှုလေးတွေအနည်းငယ်တွေ့နေရပါတယ်သူတို့ပြောကျင်တာက NUG အနေနဲ့ထိထိရရလမ်းညွှန်မှုစစ်လက်နဲ့ပံ့ပိုးမှုတွေကိုဒီထက်ပိုလုံနိုင်ဖို့ရှိသလားဆိုတာပါပဲဒီလိုဝေဖန်မှုတချို့ကို NUG အနေနဲ့ဘယ်လိုဖြောင်းပြချက်ပေးမလဲဆိုတာသိချင်ပါတယ်ခင်ဗျ VOA ကနေတဆင့်ပြောကြားပေးလို့ပါတယ
်ဟုတ်ကဲ့ပါ NUG အနေနဲ့ဘယ်လိုဖြောင်းပြချက်ပေးမလဲဆိုတာကိုမေးခွန်းထုတ်လာပါတယ်ပြည်သူတယောက်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကိုပို့ပြီးတော့ဆောင်ရွက်မှုတွေထိရောက်အောင်မြင်အောင်လို့အကြံပြုချင်ပါတယ်ဆိုတော့ရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုဒီနေ့တော့ဒီမှနဲ့ရက်ချင်ပါတယ်နော်တေးတောင်းလာတဲ့သောရရှင်ကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် v VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်။အခုဆက်ပြီးတော့တည်တောင်းလာတဲ့သောရရှင်ငနာတော်ကတည်တောင်းလာတဲ့အောင်မြင်သူဆိုတဲ့သောရရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေ။သူကခိုင်ထူးရဲ့နောက်ဆုံးအိမ်မက်နဲ့မြတ်တော်အကျင့်ဆိုတဲ့တခြင်းလေးကတပုတ်ထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ဒီတပတ်တော့မြတ်တော်အကျင့်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေနော်။ခိုင်ထူးတည်ဆူထားတဲ့ဒီတခြင်းလေးကိုသွားရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်
။ Nemo lele je kalam beka ka dalwe tai da cha re thai manga ha no tuwe tuwe sa ya na to lo ywe ga mai swe go no ye nau se jo lo twe na ya re ni ye yang ni yang lu la bi khwe pyu ta nge chin nan jin la ye twe ywe twa khe shi ma myo le chin do ye twe ywe ta set yong ji chin ye don le ne chu te nga bo wa shi ba se ta nge chin nga di nyat do a chin go chin nyue ne ya a nan nai ni i za chuan lu a le yang lue twan mo de le le a nao dang du ni bi ni ke dai ka kan go a tha she se ma ku do ha le ne lo la ku za wa ye twet tan za pi xiang nan ye le ma lan xiang ni du
ရတော့အကျင့်ဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်းပြစာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တစ်ပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။လေမာတာလေးခုတော့ဒီနောက်ဘွယ်မှာအမကြီးမှာကဲကိုကိုအားကိုရဲ့ဆိုရဲ့တန်တရားအမိုက်ရဲ့ကံကြမ္မာဘဝကတိုက်ပွဲညာမွန်နေအောင်သူတော့ကောင်းကောင်းရင်တယ်ဝင်ခံခြင်းသွေးစွန်းလည်းနဲ့ရဲ့အောင်နိုင်မင်းရဲ့ခြင်းချင်းနိုင်မေးဆက်ငါဘဝသူခေါ်တငယ်ချင်းငါသည်ညတော့အချင်းကိုကြည်၍အမှန်တရားနိုင်လေငါသည်ညတော့အချင်းကိုကြည်၍အမှန်တရားနိုင်လေငါသည်ညတော့အချင်းကိုကြည်၍အမှန
်နိုင်ငံတကာသတင်း တင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်လို့သတင်းတွေကတူတာဆိုပြီးကျွန်မညညလွင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့အုတ်ချုံမှုအာနာကိုဘယ်လိုနည်းနဲ့မှလွှဲပြောင်းမပေးဘဲလက်ရှိအချိန်ထိအာနာချုပ်ကင်ထားတဲ့ကဘာပေါ်ကအာနာတက်တန်းအရှိဆုံးဖြစ်တဲ့နိုင်ငံအကြီးအကဲတွေနဲ့သူတို့အုတ်ချုံနေတဲ့နိုင်ငံတွေရဲ့အခြေအနေတွေကြောင်းပြောပြပေးထားပါတယ်အာဖရိကတိုက်ရဲ့အလဲပိုင်းမှာရှိတဲ့ကင်မရွန်နိုင်ငံရဲ့လက်ရှိသမ္မတအသက်88နှစ်အရွယ်ဖာဘီယာဟာကမ္ဘာပေါ်မှာနိုင်ငံအုပ်ချုပ်မှုအာဏာကိုအချိန်အများဆုံးဆွဲကင်ထားဆဲဖြစ်တဲ့နိုင်ငံခေါင်းဆောင်တဦးဖြစ်ပါတယ်။သူဟာ1985ခုနှစ်ဇွန်လ1ရက်နေ့ကနေ1982ခုနှစ်အထိဝန်ကြီးချုပ်အဖြစ်အာဏာယူထားပြီး1982ကနေအခုအချိန်အထိသမ္မတရာထူးကိုယူပြီးနိုင်ငံကိုအုပ်ချုပ်နေတာကြောင့်သူ့ရဲ့အာဏာသက်တမ်းက46နှစ်နီးပါးရှိလာပြီဖြစ်ပါတယ်။ကင်မရွန်နိုင်ငံဟာတပါတီစနစ်မဟုတ်ပေမဲ့ရွေးကောက်ပွဲတွေတိုင်းမှာသမ္မတဖာဘီယာရဲ့ပါတီကပဲအနိုင်ရနေတာပါ။နိုင်ငံတကာကနိုင်ငံရေးလှိလာသူတွေကတော့ရွေးကောက်ပွဲတွေဟာတရားမျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲတွေလို့ကောက်ချက်ချပြောဆိုကြပါတယ်။ကင်မရွန်နိုင်ငံဟာဘက်ဆုံမှာအာကတိလိုက်စားမှုအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသတင်းတနာစီးရင်စရာတွေမှာဖော်ပြပါတယ်။ဒါအပြင်အာဏာပိုင်တွေရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာနိုင်ငံသားတွေအထူးသဖြင့်လူနည်းစုတိုင်းရင်းသားတွေကိုနှိပ်စက်ညှဉ်းပန်းဖမ်းဆီးတပ်ဖြတ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်။အာဖရိကတိုက်ကနိုင်ငံတွေထဲမှာကင်မရွန်နိုင်ငံဟာကျောင်းနေစရိတ်အကြီးမားဆုံးနိုင်ငံလည်းဖြစ်ပြီးကျန်းမာရေးဆောင်ရှောက်မှုနှိမ့်ကြတာကြောင့်လူသက်တမ်းကဖြန့်မြ58နှစ်လောက်ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဒုတိယသက်တမ်းအရှိဆုံးအာဏာရှင်အဖြစ်သတ်မှတ်ခံရသူကတော့ Equatorial Guinea နိုင်ငံရဲ့သမ္မတ Teodoro Obiang Nguema Basogo ဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့သမ္မတ Obiang Nguema ဟာစစ်တပ်အရာရှိဟောင်းတဦးဖြစ်ပြီး1985ခုနှစ်ကဦးလေးတော်ဆက်သူဖြစ်တဲ့နိုင်ငံရဲ့သမ္မတစီကစစ်အာဏာသိမ်းယူပြီးအာဏာကိုရယူထားတာပါ။အခုအချိန်ထိသူအုပ်ချုပ်နေတဲ့ကာလ41နှစ်ကျော်မှာသူ့ရဲ့လုံခြုံရေးတပ်အင်အားကိုတုံးပြီးဥပဒေမဲ့တပ်ဖြတ်တာတွေအာဏာပိုင်တွေကနောက်ခံပေးထားတဲ့ပြန်ပြီးဆွဲတာတွေအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေကိုရည်ရွယ်ချက်ရှိရှိညှဉ်းပန်းနှိပ်စက်တာတွေအကျဉ်းထောင်တွေအချုပ်ခန်းတွေထဲမှာအသက်အန္တရာယ်ချိမ့်ချောက်ခံရတာတွေအပြစ်မဲ့ဥပဒေမဲ့ဖမ်းဆီးခံရပြီးဘယ်သူနဲ့မှဆက်သွယ်ခွင့်မပေးတာတွေပြုလုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်အာဖရိကတိုက်အလဲပိုင်းဒေသနောက်ဖက်ကမ်းရိုးတန်းမှာရှိတဲ့အဲ့ဒီနိုင်ငံဟာအာဖရိကမှာရေနံထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပေမဲ့လူနည်းစုကသာချမ်းသာကြွယ်ဝမှုကိုခံစားနေရပြီးလူမှုဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံစီမှာပါနေတာပါနိုင်ငံရဲ့လူဦးရေတဝက်နီးပါးလောက်ပဲတောက်ရေတန်းကိုရရှိရာကြောင်းခလီးငယ်ဆယ်ရာခိုင်နှုန်းကျော်ဟာအသက်၅နှစ်မပြည့်ခင်မှာတည်ဆုံနေရတယ်လို့လည်းလေ့လာမှုတွေကဖော်ပြထားပါတယ်နိုင်ငံအာဏာအုပ်ချုပ်မှုတက်တန်းအရှိဆုံးတတိယနေရာမှာရှိနေသူကတော့အီရန်နိုင်ငံရဲ့ခေါင်းဆောင်အယာတိုလာအလီခါမေနီဖြစ်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ခါမေနီဟာနိုင်ငံရဲ့အာဏာကို1982ခုနှစ်ထဲကရယူထားတာအခုဆိုရင်39နှစ်ကျော်နေပါပြီ။ရှေးဟောင်းယဉ်ကျေးမှုကြီးမားတဲ့အီရန်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစစ်ရေးအရာအလုံးဟာအုပ်ချုပ်သူတဦးတည်းရဲ့လက်ထဲမှာချုပ်ကန်ထားပြီးသူနဲ့သူ့အဆိုအရကိုစန့်ကျင်သူတွေကိုလည်းအင်အားသုံးဖြိုခွဲနှိမ်နှင်းမှုတွေလုပ်တာကြောင့်ခါမေနီယာကမ္ဘာပေါ်မှာအာဏာရှင်အဖြစ်နာမည်ကြီးသူတဦးဖြစ်ပါတယ်။သူ့လက်ထက်မှာရှိတဲ့အီရန်နိုင်ငံဟာလူအခွင့်အရေးချိုးဖောက်ခံရမှုနိုင်ငံတွေထဲမှာရှိနေပြီးတော့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကအခွင့်အရေးချိုးဖောက်ခံရတာတွေအဆိုးဆုံးဖြစ်နေတယ်လို့လေ့လာသူတွေကတင်ပြထားပါတယ်ရှင်
။တင်းငွေနေ့အတွက်အပစင်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှတော့တရင်အချင်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့ဆက်အနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေရာဒေသအတော်များများမှာဆက်ရှိနေကြပါသောပိုင်းကာလတွေတုန်းကလို့ဆန္ဒပြသူအရေးအတွက်မများတော့ပေမဲ့ပြည်သူတွေဟာရရနီလန်ပေါင်းစုံနဲ့အာဏာရှင်ကိုဆက်လက်ဆန့်ကျင်နေကြပါတယ်။ဆီယနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်စုစုလို့ပြုလုပ်နေတဲ့တင်းတင်းနာရီတိုင်းတပွဲမြို့ကန်တွေရဲ့တပ်ပေါင်းစုတပိတ်ဒီကနေ့လဲလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ပေါ်မှာတော့လူငယ်တွေလက်ဖက်ရည်စံတပိတ်ဆင်နွှဲခဲ့ကြပါတယ်။မိုးကုတ်မြို့ကြက်ပြင်းစေးအထက်တန်းကျောင်းအနီးမှာဒီကနေ့ပုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တအူထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ မြန်မာအနာသိန်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းဒေသနဲ့ကိုင်ညွန့်ပေါင်းအဖွဲ့တွေကြားတင်းငွေနေမနဲ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်တင်းငွေနေည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောရစီမန်နဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်နေအပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဇော်ဝင်းလိုက်ပါThis program